ခင်ဗျာဒီနေ့တည်းလီလိုင်းအစီအစဉ်မှာတော့မြစ်စုံစီမံကိန်းဆက်လုပ်ရေးမလုပ်ရေးကြောင့်အစိုးရအနေနဲ့နိုင်ငံရေးတနမေးနောက်ဆက်တွဲကြုံရနိုင်တဲ့အခြေအနေတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ပင်နယ်ဆွေးနွေးဖို့အတွက်ကိုဒီမြစ်စုံကိစ္စကိုစိတ်ဝင်စားစောင့်ကြည့်အခက်ခဲနေရတဲ့သတင်းစာဆရာကြီးဖြစ်ကြတဲ့ဦးစည်ရသူဦးတီရသွေးကိုကျွန်တော်ဖိတ်ကြားထားပါတယ်ဆရာဦးစည်ရသူဆိုလို့ရှိရင်လည်းတို့ရဲ့ဒီ voice channel မှာမြစ်စုံကိစ္စကိုဒီဘက်ညနေဖုန်းဆောင်ပါဖြစ်နေရေးထားတာရှိပါတယ်နောက်ဦးတီရသွေးရဆိုရင်လည်းဒီဘက်ထဲမှာပဲဒီမြစ်စုံကိစ္စနဲ့ပတ်သက်ပြီးသဘောထားမြင်ဆောင်ပါတစ်ခုရေးသားထားတဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီမြစ်စုံကိစ္စနဲ့ပတ်သက်လို့အရင်ဆုံးပေါ်လေဒီမြန်မာလူလူအစိုးရနဲ့ဒီတရုတ်နိုင်ငံကြားအမြင်သဘောထားကွာချက်တွေရှိနေတဲ့အပိုင်းကိုအရင်ဆုံးကျွန်တော်ဒီပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်ကြီးဆွေးနွေးစီရင်ပါတယ်ဒီအစိုးရတော့ဒီမြစ်စုံကိစ္စဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေစဉ်းစားနေတယ်ဆိုပြီးတော့ဒီဘက်ထဲမှာပဲပြောသွားရရှိပါတယ်ဒါပေမဲ့ဒီချိန်မှာပဲတရုတ်နိုင်ငံလည်းပဲစီမံကိန်းကိုစာချုပ်ပါသဘောတူညီချက်တိုင်းလိုက်နာပြီးအကောင့်ထဲပေါ်ဖို့ဆိုပြီးတွန်းအားပေးနေပါတာရှိပါတယ်ဒီမြန်မာလူလူကြားမှာတော့ဟိုဒီစီမံကိန်းကိုအတိုက်ခံဟိုလက်မခံခြင်းတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ကိုတီယာသွေးဒီကိစ္စမှာမြန်မာလူလူအစိုးရနဲ့ဒီတရုတ်နိုင်ငံကြားမှာအမြင်သဘောထားတွေကဘလို့ဘလောက်တောင်ကွာချက်တွေရှိနေရလို့နားလည်ထားလဲခင်ဗျအ
မ်တရုတ်နိုင်ငံကတော့လေဟိုကျွန်တော်အမြင်ပြောရရင်ဒီဒေါ်ဆန်းစီစီတို့ NLD ပတ်ပြီးတော့ကျွန်တော်တို့ဒီအာရာရလာတဲ့အစပိုင်းမှာတော့ဒီလောက်မဆိုးဘူးပေါ့နော်ဒီလောက်မဆိုးဆိုတော့တို့ကလည်းအဲတခါပါကျွန်တော်တို့ဒီအဲတိုင်းပြည်ရဲ့ဒီအုပ်ချုပ်ရေးအာဏာကိုရရှိတဲ့အဲဒီအတိုက်ခံပေါ့နော်အတိုက်ခံပေါ်ရတဲ့တစ်စလုံးလက်တည်လာပြီးပထမဦးဆုံးကျွန်တော်ဒီအုပ်ချုပ်ရေးအာဏာကိုရရှိလာတဲ့ဒီပါတီတစ်ခုနဲ့ခေါင်းဆောင်မှုအစ်တစ်ခုကိုတို့အနေနဲ့လည်းဒါပထမဦးဆုံးကြုံတွေ့ရတာဖြစ်တဲ့အတွက်တို့အနေနဲ့လည်းအများကြီးချိန်ဆနေတဲ့အပိုင်းမျိုးအစကတူကရှိတာပေါ့နော်ဆိုတော့အဲ့လိုအခြေအနေရနေပြီးတော့ကျွန်တော်တို့ဒီဖြည်းဖြည်းချင်းကျွန်တော်တို့ဒီလက်ဖက်ဆက်ဆက်ယူထူတော်လာပေါ့နော်ဒီကြောင့်ဆိုဒီအစိုးရနဲ့ပြုတ်နိုင်ငံနဲ့ကြားမှာအဲ့တော့အဲ့ဒီအချိန်မှာပဲကျွန်တော်တို့ဖြစ်တော့ဒီရခိုင်ရေးကိစ္စတွေဖြစ်တာပေါ့နော်ရခိုင်ရေးကိစ္စတွေဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီနိုင်ငံတကာပရက်ရှာတွေဝင်လာတဲ့ခါမှာတော့၃နှစ်ဆိုတဲ့ကာလပတ်မှာတရုတ်နိုင်ငံနဲ့ဒီလိုတဘာရွကြကျွန်တော်တို့ဒီလိုမျိုးဟိုနိုင်ငံဖြစ်ပြီးအပြင်ကိုကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်တို့ဒီပရက်ရှာတွေအောက်မှာပေါ့နော်ဟိုရုံးကန်တဲ့ခါမှာတရုတ်နိုင်ငံအကူအညီတွေဟလာပေးမှမဟုတ်အများကြီးယူခဲ့ရတယ်ရည်ပြေးမှုတွေအများကြီးယူခဲ့ရပေါ့ဆိုတော့ဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီဟိုလိုရင်းတိုးရှင်းပြောရရင်ဟိုသမားပဲတော့ကျွန်တော်တို့ NLD ကကျွန်တော်တို့ဒီပို့ပြီးတော့ဒီမိုကရေစီကိုဟိုလိုလားတောင်းတတယ်ပို့ပြီးတော့ပြည်ထောင်လေးတွေကိုအရင်ဥပဒေပြင်ဆိုအပ်ချက်ပို့ပြီးတော့ဟိုကြဲကြဲပြက်ပြက်ပေါ့နော်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တခါလေမနေ့ဆန်ဆန်လုပ်မယ်လို့ယူဆတဲ့အနေအထားမှာတရုတ်နိုင်ငံနေနဲ့ဟိုတတိထားဆက်ဆံခဲ့ပြီးမဲ့ဒီပြည်ကြတော့ကျွန်တော်တို့ဒီပေါင်းသုကြည့်လက်ဆက်မှာလည်းဒီကျွန်တော်တို့ဒီပြည်ထောင်လေးရအရှင်ဟိုတိတ်မပြင်းဘူးခပ်ပြေးပြေးပဲသွားတဲ့ဒီအခြေအထားမှာရှိတယ်လို့ပဲနောက်တစ်ဖက်မှာလည်းဒီရခိုင်ကိစ္စကိုအကြောင်းပြုပြီးတော့ငါကအကျက်ပေးကိုဟောအရင်ရှိခဲ့တယ်ကျွန်တော်တို့အစိုးရလိုမျိုးပဲကျွန်တော်တို့တရုတ်နိုင်ငံရဲ့ဒီကျွန်တော်တို့ဒီအားကိုယူပြီးတော့ရင်ဆိုင်ရတဲ့အခြေအားလေးလက်ရှိလာအခါကျတော့ဒီ၃နှစ်အတွင်းမှာတရုတ်နိုင်ငံကအရင်ရှိခဲ့တဲ့ကျွန်တော်တို့ဒီဖြီးဝါးရေးကျွေးပေါ့နော်ဖြီးဝါးကျွေးဆိုတော့ကျွန်တော်တို့ဒီဂရီကုတ်ရှိခဲ့တဲ့စာချုပ်ရှိခဲ့တဲ့စာချုပ်တွေကိုပြန်လည်ကောင်ဆယ်ဖို့ကိုတို့အနေနဲ့ဒီပြန်ပြီးတော့ဒီလက်ရှိကျွန်တော်တို့ဒီတော့တော်တော်အစိုးရဒီအပြေကိုအချင်းရောက်ပြီးလို့သူတို့တွေးဖို့ရပါတယ်ဘာလို့ဆိုတော့တော်တော်တန်တန်လည်းဒီအစိုးရကသူတို့အများကြီးရက်တည်ပြီးလုပ်ပေးခဲ့တယ်တတိယဆုံးရသဘောတဘာဝကိုလည်းနားလည်သွားပြီးဖြစ်တဲ့အတွက်ကြောင့်ဘာလို့ရှေ့ပို့ပြီးတိုးလာတာပေါ့နော်ကျွန်တော်မြစ်တုံနဲ့ပတ်သက်ပြီးဆိုတော့ကျွန်တော်နားလည်တာဆိုလို့ရှိရင်ကျွန်တော်တရုတ်နိုင်ငံအနေနဲ့ကဂုံတိတ်ခါအနေနဲ့ဆိုတော့သူတို့ရဲ့ထုတ်တာချုပ်ထုတ်ထားပြီးသားအနေအထားမှာသူတို့ရဲ့ဂုံတိတ်ခါအနေနဲ့သူတို့ရဲ့နောက်တစ်ခါအော်ဒါညောင်းမှုကိုလည်းဆက်တက်တာလည်းပါတာပေါ့နော်ဆိုတော့ဟိုထပ်ပြီးဖြားပေးလာတဲ့ဟာမျိုးအများကြီးချင်းနည်းနည်းတွေ့ရတယ်ပို့ပြီးတော့ဒီပို့ပြီးပြည်သားလာတဲ့အချက်ကပါဆိုတော့တောင်ဆန်းစုကြည်ဟာဒီနိုင်ငံသားချင်းနှိမ့်နှံ့မှုကိုလိုလားတယ်ဆိုတော့အဲ့လိုစာချုပ်တွေဖြတ်လိုက်လို့နိုင်ငံသားချင်းနှိမ့်နှံ့မှုတွေတန့်သွားမှာစိတ်ပြတ်သွားမှာဆိုရင်လည်းဆိုတဲ့အချက်ကိုတို့ကဟိုအားတာချက်လိုမျိုးကောက်ကင်ပြီးတော့ကျွန်တော်တို့အဲ့ဒါကိုអော်ပြီးတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ပြည်ထောင်မှာကျွန်တော်တို့ဒီအချင်းဒီကောက်ကိုသွားပြီးတော့ဟလာပြုတ်တန်ရောကလည်းတွားရောက်နေတက်ပြီးတဲ့နောက်မှာထုတ်ပြန်တဲ့ကျွန်တော်တို့ပြညာချက်မှလည်းပေါ်ပြရတယ်ဆိုတော့အနေအထားကတော့တို့ကအတာစီရနေပြီးတော့ကစားမယ်ဆိုတဲ့အနေအထားရှိတယ်ပို့တော်လည်းပဲမြေပြင်မှာကတော့ကျွန်တော်တို့ပြည်သူလူထုပေါ်တော့ဒီကျွန်တော်တို့အချင်းဒီကောက်မှလည်းမဟုတ်ဘူးမြစ်ဆုံရှိတဲ့အချင်းဒီကောက်မှလည်းမဟုတ်ဘူးဒီမြေအောက်ဘက်တကြောလုံးမှရှိတဲ့ကျွန်တော်တို့ပြည်သူလူထုအားလုံးတနိုင်ငံလုံးမှရှိတဲ့အားလုံးကကျွန်တော်တို့ဒါဟိုအင်အားသုံးပြီးအနိုင်ကျင့်ခံရတယ်လို့ခံစားရတယ်ဆိုတော့အဲ့ဒီအနေအထားမှရှိပါတယ်ဗျဟုတ်ကဲ
့ဟုတ်ကဲ့ဟိုတခုရှိတာဒီတရုတ်နိုင်ငံအနေနဲ့ဒီသူ့ရဲ့စီးပွားရေးမဟာဗျူဟာရေးထဲမှာပါနေတဲ့ဒီမြန်မာနိုင်ငံမှာသူ့ရဲ့ဒီလက်ရှိလုပ်နေရတဲ့ရောဒီနောက်မှာလုပ်ဖို့ရှိနေတဲ့လုပ်ငန်းတွေမှာဟိုစန့်ကျင်တာမျိုးတွေနောက်ထပ်ကြိုးစားမှာကိုစိုးရင်လို့ အလျှော်မပေးချင်တာမျိုးဖြစ်နိုင်လားဒီချို့ကအဲ့လိုစဉ်းစားချက်တွေလည်းရှိပါတယ်တရုတ်နိုင်ငံအနေနဲ့ဟိုဒါ president တက်ပေါ့နော်ဒီကိစ္စမှာသူ့ဘက်ကအလျှော်ပေးလိုက်ရတယ်ဆိုရင်နောက်တခြားလိုဟိုအငင်းပွားချက်ဖြစ်နေတဲ့စီမံကိန်းတွေဘာတွေမှာကန့်ကွက်တာတွေဘာတွေပို့ပြီးတော့အားကောင်းလာမှာကိုစိုးရိမ်တဲ့သဘောမျိုးနဲ့ဒါကိုသူကလည်းဟိုအလျှော်မပေးချင်တဲ့သဘောမျိုးများဖြစ်နေလားကိုဒီရဆိုရင
်ဟုတ်ကဲ့ဒါတော့လေဟိုဟိုတို့ဟိုဘယ်လိုကောမလဲကျွန်တော်တကယ်ပေါ့ဖူးပေါ့နော်အမှန်တမ်းအော်ဒါအာဒါတော့ကျွန်တော်အင်အားကြီးမားတဲ့နိုင်ငံတစ်မျိုးနိုင်ငံဒီလိုမျိုးနိုင်ငံကြီးလိုဟာမျိုးအရပို့ပြီးတော့ကျွန်တော်တို့ဒီလိုသဘောထားမျိုးပို့ရှိတာပေါ့ဗျာဟိုနောက်ကျင်သွားအောင်ဘာလို့လဲကျွန်တော်တို့ဒီချင်းစီမံကိန်းမှာလည်းပြဿနာရှိခဲ့တယ်လို့ကျွန်တော်တို့ဒီမြေဆုံမှာလည်းဒီလိုမျိုးဟိုတို့ဟိုပေါ့နော်ကျွန်တော်တို့လည်းကြားပါတယ်လားဒီနိုင်ငံကြီးရဥဒေသင်ချက်တက်မှာဒါကိုရလိုက်ပြီးတော့ဟလာကျွန်တော်တို့ဒီချင်းကျွန်တော်တို့ဒီရေးလိုက်တာပေါ့ဗျာဒီလုပ်ငန်းကိုကျွန်တော်တို့ဒီပြစ်ဆုံးစီမံကိန်းကိုဟလာဟိုအတုံးပြုပြီးတော့အတုံးချပြီးလိုက်ခဲ့ရေးအတွက်သူ့နိုင်ငံရေးအတွက်အတုံးချသွားတယ်လို့သူတို့တွေခံစားအတုခံစားချက်မကောင်းဘူးပေါ့နော်ဒီလိုမျိုးဒီသူတို့ရဲ့ရေးလိုက်တာမှုတွေကစီမံကိန်းတွေပေါ်မှာလည်းလွတ်သွားတယ်လို့ရပ်ဆိုင်ပြီးတော့နိုင်ငံရေးအမြတ်ထုတ်တာသူတို့ဟိုမကြည့်တတ်ဘူးပေါ့ဗျာဒါကြောင့်မို့လို့တောင်းတာမျိုးတွေကဘာမှဒီမှာဆက်ပြီးမဖြစ်အောင်ဟလာသူတို့ဘက်ကလည်းဒီကိစ္စကိုတင်းထားတယ်ဆိုတာဒါဖြစ်နိုင်တာပေါ့နော်ဟိုသို့တော်လည်းပဲဟိုဒီကိစ္စမှာကျွန်တော်အမြင်ပြောရတော့ဟိုဆက်ညနေပြီးတော့ပါဘာလို့ဆိုကျွန်တော်ဒီစာချုပ်တွေချုပ်ခဲ့တာဥဒေသင်ကသက်ပါလည်းမဟုတ်ဘူးကိုဘက်ကကျွန်တော်တို့ဖြစ်သေးရပါတော့ကျွန်တော်တို့တရားဝင်ကျွန်တော်တို့ဒီလူတို့ကရွေးတောက်တင်တော့ခါကျမရှိတဲ့အစိုးရတရားရဲ့အောက်ပါချုပ်ထားတဲ့ဟာဟိုစာချုပ်တစ်ခုဖြစ်တဲ့ကြောင့်ပါလို့အများကြီးကျွန်တော်တို့စောစားမှုကြီးမှာတဲ့အချိန်မှာချုပ်ထားတာဗျာဆိုတော့ဒါကဟိုကြီးကြိုက်နိုင်တယ်တရားဝင်ပြည်နိုင်ငံလက်ခံပြီးတော့ကျွန်တော်တို့ညတိုင်းနဲ့ညနေသူတို့ရဲ့နောက်ကိုဒီလိုမျိုးဖြစ်ပြခြင်းမျိုးဆိုရဟာကိုအဖြစ်စားခဲ့တာပါတော့
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ဦးစီရဲ့သူရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ကျွန်တော်အရင်ဆုံးတစ်ချက်အနေနဲ့ကတော့ဒီမြစ်စုံစီမံကိန်းနဲ့ပတ်သက်လို့ပေါ့လေမြန်မာလူမြန်မာစိုးရနဲ့ဒီတရုတ်နိုင်ငံတို့ကြားမှာအမြင်သဘောထားဘလောက်ဒီကွာနေလဲတလဲဆိုတာကိုအရင်ဆွေးနွေးစေချင်ပါတယ်အခုကျွန်တော်ကြားသိရလောက်ဆိုလို့ရှိရင်တော့ဒီစီမံကိန်းကိုဒီဒေသခံကချင်တိုင်းသားတွေမှလာမကပါတော့မြန်မာနိုင်ငံသားတွေကြားထဲမှာလည်းဟိုလက်မခံချင်တဲ့သဘောထားတွေကျွန်တော်ချေချေလောက်ကြားနေရတယ်ရှိပါတယ်ဒီမြန်မာစိုးရကတော့ဒီစီမံကိန်းကိုအရွယ်စားလျှော့ချတာဒါမှမဟုတ်လေနေရာပြောင်းတာဒါမှမဟုတ်လေဟိုတရုတ်နိုင်ငံတို့တခြားစီမံကိန်းတစ်ခုနဲ့အစားပြန်ပေးတာစသဖြင့်ပေါ့လေပြည်နယ်ချင်းရှိတဲ့နီးလန်းတွေစဉ်းစားနေတယ်ဆိုပြီးတော့ပြောထားတာလည်းရှိပါတယ်ဟိုတရုတ်စိုးရဘက်ကတော့ဒီဆက်ကျင်နေဆိုတာဒီမြန်မာလူထုတရလုံးကသဘောထားမဟုတ်ဘူးဆိုတဲ့သဘောထားမျိုးနောက်ပြီးတော့စီမံကိန်းကတကယ်လုံးမယ်ဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အများကြီးထောက်ကူဖြစ်နိုင်တယ်ဆိုတဲ့သဘောထားမျိုးတွေသူကဇောင်းပေးပြီးပြောနေတယ်ဆိုတော့ဒီမြန်မာလူထုနဲ့ဒီအစိုးရနဲ့တရုတ်နိုင်ငံကြားမှာဟိုကိုဒီစီမံကိန်းနဲ့ပတ်သက်လို့အမြင်တွေကဘလောက်တော့ကွာနေတယ်လို့နားလည်ထားလဲခင်ဗျာ
အဲ့တော့တရုတ်ကတော့ဟိုဒီစီမံကိန်းဝင်တာစတင်တာကျွန်တော်တို့သိကြတယ်ပေါ့နော်ဒါပေမဲ့ဘလို့ပုံတိုင်းစတင်လဲအဲ့ဒါတော့သူကတော့မပြောဘူးသူကတော့ကျွန်တော်နားလည်တာတော့သူအဖြူမဲတစ်ခုခုပြောစေချင်တယ်ပေါ့လေဆိုတော့တရုတ်တမတ်ကပြောရမှာကျွန်တော်ဖတ်လိုက်တာတခုကတော့သူကဘာလဲဆိုတော့ဒါမြန်မာပြည်ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ဖို့ရဲ့နောက်တစ်ခုကတော့ဟိုတရုတ်မြန်မာစီးပွားရေးစင်းစတော့မှာပေါ့ဗျာအဲ့ဒီမှာစီမံကိန်းကြီးပါတဲ့ခါကျတော့စွန့်ရင်တော့ရတဲ့ဟာလည်းအများကြီးပါလာလို့ဆိုတော့သူကဒါကိုပြန်စတင်တဲ့သဘောပေါ့လေဆိုတော့ဟိုသူ့ဘက်ကဟိုစတင်တာတည်ကြတယ်ဒါပေမဲ့ဘလို့ရွယ်စားဘလို့ပုံစံမျိုးအရင်ပုံစံမျိုးလုပ်ချင်လာမတဲခွဲဘူးပေါ့နော်ညီမအစိုးရကတော့ဟိုနောက်ဆုံးဦးတောင်းထွန်းပြန်ပြောတဲ့ဟာပေါ့ဒီဒါကတော့နောက်ဆုံးဟိုအတော်ဝင်ရှိဆုံးပုဂ္ဂိုလ်ရတယောက်လည်းဖြစ်တယ်နောက်ပြီးတော့ဟိုလက်ရှိချိန်တွေလည်းပြီးတယ်ဂျင်းနီဆွမ်းနဲ့ဝင်ပြီးပြောတာဆိုတော့သူ့ဟာကတော့အမှန်ဆုံးထင်ရတယ်သူကတော့ဘာပြောလဲဆိုတဲ့ခါကျတော့ဟိုခုနကပြောခဲ့တဲ့အတိုင်းပဲဟိုရွှေ့ရင်ရွှေ့မယ်ဒါမှမဟုတ်ရွယ်စားသိရင်သိမယ်ဆိုတော့နကူပုံစံအတိုင်းအခုလက်ရှိချုပ်ထားတဲ့အတိုင်းတော့သူကမလုပ်ချင်တဲ့သဘောတော့တော့ဖြစ်နေတယ်ပေါ့အဲ့ဒီမှာကျတော့အဲ့ဒါကိုမြန်မာဘက်ကအဲ့လိုသဘောထားရှိတဲ့ဟာကိုပြုတ်ဖက်ကအခံရင်လက်ခံရင်တော့အဆင်ပြေမှာပဲလေကျွန်တော်မြင်တော့ပြီးလို့မရစရာတော့အကြောင်းမရှိဘူးပေါ့နော်ဒါကဟိုနှစ်ဖက်ဆရာကလည်းဘာလို့လဲရံဖြစ်နေတဲ့အဆိုးရတာမဟုတ်ဘူးနောက်ထပ်လှုပ်ရှားလှုပ်ရှားလဲခုနကကြောက်ကြည့်လို့ဟာမျိုးပေါ့နော်တခြားရုံမျိုးစစ်အများကြီးရှိသေးတယ်ဆက်ဘက်ကထောက်ဆရာရှိတဲ့ခါကျတော့ခုနဟာလေးပဲအဲ့ဒီကုဆိုရနှစ်ခုထိတ်တိုက်တွေ့ပြီးတော့ဒါညှိလိုက်မယ်ဆိုရင်တော့အဆင်ပြေသွားမယ်ပေါ့မြန်မာပြည်ဘက်ကတော့ဘာလို့လိုလဲဆိုကိုယ့်ဘက်ကဘာလို့ရှင်းလာလဲအဲ့ဒါတော့ပြတ်ဖို့လိုတယ်ဆိုတာကျွန်တော်မြင်တာလေ
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ခုရှိတာဒီတရုတ်နိုင်ငံအနေနဲ့ကသူ့ဒီစီးပွားရေးမဟာဗျူဟာတွေချထားတဲ့အဲမှာဒီမြန်မာနိုင်ငံငါလည်းတစိတ်ပိုင်းပါနေတာဆိုတော့သူ့ဒီလက်ရှိနောက်ဆုံးမြန်မာနိုင်ငံထဲမှာလည်းစီးပွားရေးလုပ်ငန်းတွေရှိနေတဲ့နောက်လုပ်ဖို့စီမံကိန်းတွေလည်းရှိနေတဲ့အချိန်မျိုးမှာဒီလိုမျိုးမြေဆုံကိစ္စမှာသူ့ဘက်ကဟိုတစုံတရာရှော့ပေးရဲဆိုရင်နောက်မှဒါမျိုးတွေဖြစ်လာမှာကိုစိုးရင်ချက်တွေကြောင့် तू ကအလျှော့မပေးခြင်းတဲ့သဘောမျိုးလားအဲ့လိုမျိုးစဉ်းစားမယ်ဆိုရင်ရနိုင်လား
ကျွန်တော်ကတော့ရှော့ပေးရတဲ့ပါညာဆိုတာကတော့နှစ်ဖက်ရေရှည်ကြိုးစည်းဝါးကြည့်တယ်ဆိုရင်တော့ဒါကတော့ကြည့်လေမှာပဲလေပေါ့လဲဆိုတော့ ့နိုင်ငံအပြောင်းအလဲသွားလို့လည်းမရဘူးဒီဘက်ကလည်းမြန်မာပြည်ကလိုချင်တာရှိတယ်မြန်မာလည်းသူကလိုချင်တာရှိတယ်ဆိုတော့ပြီးတဲ့အခါကျတော့အခုရက်ထိကိုဘာပြောပြောခုနှစ်နှစ်လောက်ဒါကတော့ဒီ2017ကလေးကဆိုစောင့်လာခဲ့ပြီးပြီဆိုတော့ဟိုနောက်ထပ်နည်းနည်းလေးကြောင်းလိုက်လဲကျွန်တော်အမြင်တော့အများကြီးတော့မနစ်နာနိုင်ဘူးလို့ထင်တယ်ကျွန်တော်ထင်တော့အဖြူမဲအဖြေပြည့်ကျင်တာပဲလေဦးသိန်းစိန်လက်ထက်ကလည်းဖြူမဲကဒါနှစ်ကုန်ဒီနောက်ထပ်နည်းနည်းဒီကျွန်တော်ရွှေ့လိုက်တယ် sorryဒီနေ့သူတက်တန်းကုန်ဒီကျွန်တော်ရွှေ့လိုက်တယ်အခုလဲရွှေ့ရင်ရွှေ့မလားမရွှေ့ဘဲနဲ့ခုနကပြောရတာပေါ့ဒီနောက်ထပ် option တစ်ခုပေါ့ရွေးစရာတစ်ခုကိုကိုယ့်ဘက်ကသွားမလားအဲ့လိုမျိုးပဲကျွန်တော်အမြင်တော့ဆုံးဖြတ်လိုက်ဖို့လိုတယ်နှုတ်ဆိုရင်ဒါကြီးကနှစ်ဖက်ဂျာထဲမှာစူးလို့ဖြစ်နေတယ်ဗျာစူးကတော့ကျွန်တော်အမြင်တော့ထွင်ပြစ်မှဖြစ်မယ်ဗျာထွင်မယ်ဆိုရင်လဲဒီဒေါ်ဆန်းစုကြည်လိုမျိုးအခုဒါတီတူးထောက်ခံမှုရထားတဲ့ဒီမျိုးကလုံးမှာပဲဒါတီတူးတွေကဂျင်းနဲ့မယ်ပေါ့နော်ကျွန်တော်အမြင်တော့ဖယ်လိုက်ရလေအရင်ကြီးတော့ပြဿနာမတက်တော့ဘူးခုနကလို့ကိုလူချင်တာပါလေဒါတော့ပြည့်ပြည့်စုံစုံစဉ်းစားဖို့လိုရယ်ပေါ့နော်ကိုဘက်ဆိုင်ကိုလည်းကြည့်ဖို့လိုရယ်ပဲဒီကတော့ကိုလူချင်တာပါလေဒါကြည့်ဖို့လိုရယ်ဗျအဲ့ဒါနဲ့ချလိုက်ရင်တော့ကျွန်တော်မြင်တော့စင်ကြည်မဲ့တင်တယ်ဘောကလည်းလက်ခံနိုင်ပါပဲနော
်ဟုတ်ကဲ့ဆိုတော့ဟိုဒီတစ်ပတ်ထဲမှာပဲပေါ့လေတက်တက်ဆန်ဆန်ဒီတရုတ်ကွန်မြူနတီပါတီရဲ့အားပေါ့ Global Times သတင်းစာမှာလည်းသဘောထားမြင်ဆောင်မတစ်ခုကျွန်တော်တွေ့ရပါတယ်ဟိုသူဆောင်မရေဝီရပြောမယ်ဆိုရင်တော့ဒီမြစ်ဆန်စီမံကိန်းကိုလုံးတင်နေဆိုတာကိုဇောင်းပေးထားတာပါဟိုသူအထက်မှာထောက်ပြစာတချို့ကတော့2017မှာဒီရေရွာရေရလေးစစီမံကိန်းကိုတရုတ်ကူညီနဲ့တိစောက်ခဲ့လို့ရန်ကုန်မီးပေးနိုင်ခဲ့တယ်ပေါ့လေဆိုတော့အခုမြစ်ဆုံဆိုရင်လည်းဒီလိုပဲအကျိုးရှိနိုင်တဲ့ကိစ္စတွေရှိတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီလိုပေါ့လေဒေသခံတွေထိခိုက်နေတဲ့နယ်ပောင်းချင်းထိခိုက်ကြတယ်ရှိမယ်ဆိုပြီးကန့်ကွက်တာတွေရှိပေမဲ့လည်းတကယ်တမ်းဒီလိုပေါ့လေအကျိုးခံစားတဲ့အပိုင်းတွေရောတကယ်ပဲရှိနိုင်သလားကိုစရေသူပဲဆွေးနွေးပြပါဦးခင်ဗျာ
အဲသူကအကျိုးကတော့ရှိမှာပေါ့လေဘယ်လုပ်ငန်းမဆိုကိုကအကျိုးမရှိရင်တော့ဒီစီမံကိန်းကြီးကစကြရကိုကဘာမှမကောင်းဘူးဆိုရင်တော့စပြစ်မှာတော့မဟုတ်ဘူးဒါပေမဲ့အကျိုးမြတ်ကဘလောက်များနေလဲပေါ့နော်ဥမာ 50-50 စာ 40 60 60လားဒါပေမဲ့ကစာနေလဲပေါ့နော်ပြီးရင်ခုနကလိုမျိုးစူးကျိုးတွေဆိုရင်လဲကိုကရှောင်တိန်နိုင်မလားအဲ့ဒါမျိုးတော့တွက်ဖို့တော့လိုတာပေါ့ဟိုရုပ်ဘက်ကဒါမျိုးတွေဟိုသူများတွေမစိုက်ထုတ်နိုင်တဲ့ချိန်မှာသူကဝင်ပြီးစိုက်ထုတ်ပေးတာအဲဝင်ပြီးတော့ခုနကလိုမျိုးပေါ့လေဂျင်းနီးညှို့နိုင်ကြတာဒါတွေကတော့ဟိုကျွန်တော်တို့ကြိုးစားရမှာပဲဒါပေမဲ့ဟိုကိုယ်နိုင်ငံရဲ့အကျိုးရှိပါပေါ့လေပြီးတော့ခုနကလိုမျိုးဒါလွန်ခဲ့တဲ့ဟို10နှစ်လောက်ကဒါချုပ်ထားတဲ့ဟာဖြစ်နေတဲ့အခါကျတော့လက်ရှိချိန်နေနေကမကိုက်တော့ဘူးဆိုရင်ဒါလုံးလုံးဖြတ်ဖို့လဲဒါဒီဘက်ဆိုရပြောတာလည်းမဟုတ်ဘူးရွှေရင်ရွှေမယ်ဒါမှမဟုတ်ရွယ်စားတင်တင်မယ်ဒါမှမဟုတ်လဲတခြားစီမံကိန်းနဲ့လဲလို့လဲရနိုင်တယ်ဆိုတော့ခုနကဒီလက်ရှိကုမ္ပဏီကကျတော့လဲတရုတ်နိုင်ငံပိုင်းလိုဟာမျိုးပဲပေါ့နော်ခုနကလိုမျိုးဒါနိုင်ငံရင်းနဲ့လဲစဉ်းစားလို့ရတဲ့ကုမ္ပဏီကလည်းဖြစ်နေတဲ့အခါကျတော့သူကတော့လက်ရှိမှာစားရတော့ဒေါ်လာ1,000,000,000လောက်စိုက်ထားရတယ်ဆိုရင်ကျားစီမံကြီးနဲ့လဲပေးမယ်ဒါမှမဟုတ်နေရာပြောင်းလိုက်တယ်ဆိုရင်တော့ကျွန်တော်မြင်တော့အတင်ပြေသွားနိုင်တယ်ဒါ ው ပဲတရုတ် Global Times ကလည်းတွေ့ရအဘောကလည်းတွုံးတဲ့သဘောပါပဲပေါ့နော်ကျွန်တော်မြင်တော့ပေါင်းစန်းစုကြည်ကိုကစကားတောင်သူကပါပြောပြောကြီးညွှန်းထားလိုက်ပြီးတယ်ဒါမြန်မာပြည်နာမည်ပြတ်မယ်ပါညာဆို
ဟုတ်တယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှာရှိနေပါတယ်အရင်ဆုံးကတော့ကိုတမ်းမောင်ဖြစ်ပါတယ်ကိုတမ်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ညီမကြီးနာမည်ပြတ်မယ်ဆိုတာကလောက်သွားတာအရှက်အစအစိုးရတွေလောက်သွားဒီတိုင်းကြီးတဲ့ဘာအချိုးမြက်ရှိမလဲဆိုတာသူတို့မစင်းတာသူတို့အချိုးမြက်ရှိမြောက်သူတို့လောက်သွားတယ်အခုမဟာဒီကြည့်တယ်သူတို့တရက်တာလောက်မှပြောတယ်အော်မလို့ဘူးလို့ညင်းထုတ်လိုက်တော့တရုတ်ကချက်ချင်းမဲ့တဝက်လျှော့ပြီးမှပြောတယ်ကိုပြည်တယ်ကိုလူမျိုးတွေဘာတိုးတက်မှုရှိတယ်ဆိုတာဒါအစိုးရစဉ်းစားရမယ်ဒီဟိုတရုတ်အစိုးရဆိုတာခင်ဗျားတို့နေသမှကြည့်တယ်သူတို့ဘာလူတွေကိုဘလို့ဆက်ပြီးဘလို့ဒုက္ခပြေးနေတယ်ပစ္စည်းတွေရောက်တော့လဲပစ္စည်းတွေကိုခဏပိတ်စေဟိုလိုဆက်ကြည့်လို့ဆက်ဒါနိုင်ငံတကာဟိုပိတ်ထားတော့သူတို့တူးလဲဝယ်ရတယ်သူတို့တူးလဲလောက်ရတယ်ဆိုပြီးတော့သူတို့ကပိတ်ထားတာလေအော်နိုင်ငံကလည်းဆိုက်ဆံကြည့်မယ်ဆိုတော့အများကြီးရလာမှာပါနောက်တစ်ခုကတော့ဟိုနိုင်ငံကဝင်လို့မရအောင်တခြားဒီအဖွဲ့အစည်းတွေလည်းသူကပန်ပန်ပိုးနေကြလည်းရှိတယ်လေဟုတ်ကဲ့
ဟုတ်ကဲ့ကိုဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလဲမှုပါကိုတီးလဲမှုသဘောထားလဲဆွေးနွေးတာလည်းဖြစ်ဖြစ်မေးမြန်းညင်တာလည်းဖြစ်ဖြစ်ဆွေးနွေးမေးမြန်းနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီမြစ်စုံကြီးကတာကိုတော့ကန့်ကွက်ခဲ့ပါတယ်เนาะဥသိစဉ်အစိုးရတက်လာကြတော့ကသူတို့ရဲ့ဥသိစဉ်ကเนาะသူကအဲ့မြစ်စုံကြီးကတာကိုတော့ချက်သိမ်းပါတယ်လို့သူပြောခဲ့တယ်ကျန်တာပါတယ်လို့ပြောခဲ့တယ်အဲ့ဒါဥသိစဉ်အစိုးရကိုကျွန်တော်ခီးကျုခဲ့တယ်ခင်ဗျာဒါပေမဲ့เนาะပြည်သူအတိမပြေဘူးနဲ့လှုပ်ခဲ့တဲ့မြစ်စုံကြီးကတာစစ်အစိုးရဖွဲ့စည်းရဖြစ်ပါတယ် အဲ့ဒါကိုတော့ရော်ပြရမယ်ဆိုထွက်နှုံးမဲရော်ပြတင်ပါလေခင်ဗျာနောက်ပြီးတော့เนาะကျွန်တော်တို့ဒီလူတွေကိုတိမဲ့ပေးမနဲ့သူတို့လက်ဝါချင်းကြက်ခဲ့တဲ့အဖွဲ့အစည်းတွေကိုတော့အပြစ်ပေးဖို့လည်းလိုအပ်ပါတယ်เนาะနောက်တစ်ခုကျွန်တော်ပြောချင်တာကျွန်တော်ပြင်ဒီတိပိဋ္ဌမှာရုပ်ခဲ့တယ်ခင်ဗျာရှိရပြအဲ့ဒါကိုတော့တင်ပြခဲ့တဲ့အဖွဲ့အစည်းတွေကအမတားမှကွာဟတ်နေပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့เนาะအဲ့ဒီဖြစ်နေတဲ့ကိစ္စအဲ့ဒီလို့เนาะရှိရခန္ဓာမှာလူဦးရေကเนาะ3000 4000မှာအဲ့ဒီကျွန်တော်တို့အဲ့အနောက်ခြမ်းကရှိနေပါတယ်เนาะအရှိတောင်မြောက်အခြမ်းက2000ကျွန်တော်တို့ခန့်မှန်ပါတယ်เนาะအားလုံးဆိုရင်ကျွန်တော်ပြည်သူပြည်သူတွေဘလောက်เนาะညီညွတ်တယ်ဆိုတာเนาะကျွန်တော်ပြည်သူတွေပွဲကြည့်ပြတ်เนาะကျင်းဝဲတဲ့အားလုံးဆိုရင်2000ကျော်မှာရှိပါတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြည်သူတွေရဲ့စီလုံးညီညွတ်မှုကျွန်တော်တင်ပြလိုပါတယ်ခင်ဗျာ
โอเคကိုတိလည်းမှုဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရီပေးပို့ပြီးတော့ဆွေးနွေးတာတချို့လည်းရှိပါသေးတယ်ဟိုတချို့ Facebook ကစာရီမဆုမုံအရင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဥတင်ထွန်းဆိုတဲ့ Facebook အကောင့်ကတခြားစီမံကိန်းတွေနဲ့အစားထိုးလိုက်ပါလို့ရေးထားပါတယ်ဒီဇင်မာချစ်သူဆိုတဲ့အကောင့်ကတော့ဟုတ်ကဲ့ပါလူရင်းကိုပြောရလို့ရှင်တော့မြေဆုံကိုသဘောမတူပါဘူးတဲ့တို့တော့နှစ်နိုင်ငံဆက်ဆံရေးအရာတခြားနေရာတွေမှာတခြားစီမံကိန်းတွေကိုအစားထိုးပေးမယ်ဆိုပါကစဉ်းစားသင့်ပါတယ်လို့ရေးထားပါတယ်မိုးလွင်အောင်ဆိုတဲ့အကောင့်ကတော့အေယာဝတီကိုလဲပြီးအမြင့်မခံနိုင်တယ်လို့ရင်ဝနဲ့ဘိုက်ကိုလည်းဓာထိုးမခံနိုင်ပါဘူးတဲ့ခြေကိုလည်းအဖြတ်ခံဖို့ NNDA မလုပ်ပါနဲ့ဆိုပြီးရေးထားပါတယ်အောင်ပဒန်းဆိုတဲ့ Facebook အကောင့်ကတော့မြေဆုံရေကားတာပဲလှုပ်လှုပ်ကြောက်ဖြူရင်းနဲ့စိတ်ကန်းကိုပဲလှုပ်လှုပ်လှုပ်လှုပ်မလှုပ်လှုပ်ပြည်သူတွေကတော့ဒုံရင်းကဒုံရင်းပါပဲတဲ့တက်လူဆိုတဲ့ Facebook အကောင့်ကတော့မြေဆုံကိုတော့မပေးလိုက်ပါနဲ့ခင်ဗျာတဲ့အေယာဝတီဒုက္ခရောက်သွားပါလိမ့်မယ်တဲ့ပလဲမောင်ဆိုတဲ့အကောင့်ကတော့ဘိတ်တနိုးဥပမာကိုပေးလို့ရပါတယ်တဲ့တရုတ်ကြီးကစီတီးလိုက်တာနဲ့ရေအောက်ရောက်ပြီးတော့ဒုက္ခတွေရောက်များကုန်ပါပါတဲ့တေဆုံးနစ်နာဆုံးရှုံးမှုတွေကလည်းဘရာဇီးမှာဆယ်ကျိုးပေါက်တာထက်ကိုအစရထောင်မကမြန်မာနိုင်ငံမှာကံကြမ္မာဆိုးကြီးတောင်ဖြစ်ပေါ်စေမှာဖြစ်တဲ့အတွက်မြေဆုံစီမံကိန်းကိုဘလို့နီးနဲ့မှလက်ခံလို့မရနိုင်ပါဘူးဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ဟိုကျေးဇူးပါစာရွေးထဲမှာလည်းဒီအများစုကတော့ဒီစီမံကိန်းကိုလက်မခံညီရတဲ့သဘောထားတွေကိုတွေ့နေပါတယ်ဆိုတော့ကိုတရားဆိုရင်ဒီစီမံကိန်းကိုတကယ်လို့များလက်ခံလိုက်မယ်ဆိုရင်ရောကျွန်တော်ဒီအစိုးရအပေါ်မှာအခုလိုစန့်ကျင်တဲ့လူတွေကများနေရောနိုင်ငံရေးအရာထောက်ခံမှုတွေမှာထိခိုက်မှုတွေမကြုံနိုင်ဘူးလားသူတို့ပြင်ရတော့ကျွန်တော်တို့ဒီနောက်တစ်ချိန်ရွေးကောက်ပွဲကျင်းပဖို့ကလည်းစနစ်တောင်မလိုတော့ဘူးဆိုတော့အခုလိုအချိန်မျိုးမှာဒီအကြောင်းမျိုးမျိုးကြောင့်ပေါ့လေတရုတ်နိုင်ငံကသာလိုက်လောလိုက်ရမယ်ဆိုရင်အစိုးရအနေနဲ့နိုင်ငံရေးအရာဘလို့အကျိုးဆက်တွေကြုံရနိုင်လဲ
ဟာကြုံရနိုင်တာပေါ့ပြင်ကြတာပေါ့ဗျာဥဒိမ့်စိန်အစိုးရလိုမျိုးဟလာဟိုကျွန်တော်တို့ဒီတခါရေးဆိုအစိုးရပေါ့နော်ကျွန်တော်တို့ဒီဟိုမဲကျွန်တော်တို့ဒီ2000တကယ်ရွေးကောက်ပွဲမှာဟလာဟိုဟိုအလေးမထုတ်ချင်ဘူးအများကြီးနဲ့ဟလာကျွန်တော်တို့ဖြစ်ပေါ်လာစော်ပေါက်လာတဲ့ဟလာကျွန်တော်တို့ဟိုစစ်ဘုတ်ကြီးတွေကျွန်တော်တို့ခေါင်းဆောင်တဲ့အစိုးရတရက်တော်မှာကျွန်တော်တို့ဒီပြည်သူကိုရက်လိုက်တဲ့အတွက်အပတ်တွေအများကြီးရသွားတယ်ဗျာမပြောလို့ပဲဒီဒီလူကြီးရဲ့ထောက်ခံမှုအပတ်ပြေးလိုက်တဲ့ဟာတွေဆိုလို့ဒီတော်တော်လေးကိုအတိတ်ကျုံပြီးအဲ့ဒီချက်တဲ့နဲ့ဒီယူသွားတယ်ပေါ့နော်ဆိုတော့ဟိုဒီမှာဆိုရင်မြေဆော်ပါဗျဟိုအခုမှပါဝင်နိုင်ငံရေးရစူးဝင်နေတဲ့အချက်တွေအများကြီးရှိရဗျဟိုကျွန်တော်တို့ဒီလူပြောနေကြတယ်ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာကျွန်တော်တို့ဒီဆက်ရောက်မှုတွေရှိတယ်လို့နိုင်ငံရေးနဲ့ပတ်သက်လို့ဆိုလို့ဆိုလို့ရှိရတယ်ကျွန်တော်တို့ဒီတရုတ်နိုင်ငံဖြစ်နေတာကကျွန်တော်တို့ဘာဒီနိုင်ငံကြီးမှာတရုတ်နိုင်ငံဖြစ်နေတာကဒီတစ်ဖက်ကလုပ်ချင်တယ်ဆိုတော့တရုတ်နိုင်ငံဖြစ်နေတာကပြဿနာတစ်ခုရှိတယ်အဲ့တော့သူတို့ကိုရပ်ထားလိုက်တဲ့အတွက်ကြောင့်ဘို့လို့ကျွန်တော်တို့ဥပဒေစီအမှတ်ရသူတို့ကိုလုတ်ခွင့်ပေးလိုက်ကြရင်လည်းနိုင်ငံရေးအရကျွန်တော်တို့ဟိုဒီလူကဟိုညိုညင်တဲ့ဟာကလည်းပထမဦးဆုံးစပြီးခံစားရပါဗျာအဲ့တော့လက်အဖြစ်တွေထွက်လာဖို့ဆိုတာလည်းတက်ကင်းကြီးဒီအစိုးရလက်ထက်မှာမထွက်လာနိုင်ဘူးတောက်လို့ရပဲပြန်စမှာဖြစ်တဲ့လူတွေကပေးလိုက်ရတဲ့ညင်ပြီးတော့ပြန်ရတဲ့ဟာကိုမမြင်နိုင်ပြန်ပြီးတော့ကျွန်တော်တို့လက်ပြမကြုံရသေးတဲ့အခိုက်အတန့်ဒီနှစ်ကိုဖြတ်တန်းနေချိန်မှာအစိုးရကကျွန်တော်တို့နိုင်ငံရေးဖြစ်ရတယ်တောက်လျှောက်ခံရမှာဖြစ်တယ်နောက်တစ်ချက်ကကျွန်တော်တို့လူမှုတွေရတယ်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတောက်လျှောက်ဆန့်ကျင်တယ်ဆိုတော့ဆန့်ကျင်ရတဲ့ပတ်သက်ဆန့်ကျင်နေတဲ့ကြားဒါကိုသွတ်လုပ်မယ်ဆိုရင်ကျွန်တော်ချောင်းဆောင်မှာကျွန်တော်တို့ဖြစ်ခဲ့တဲ့တာဝန်ကရှိတဲ့ကိုကျုပ်ဟုတ်လားကျွန်တော်တို့ဒီကစားဆိုပြီးနာမည်ပြည့်တဲ့ကိစ္စမှာကျွန်တော်အဲ့ဒါဖြစ်ပြီးနောက်ဆက်တွဲကျွန်တော်ချောင်းဆုံးမှာရှုံးတယ်ဒါတော့အခုဗိုလ်ချုပ်ကြီးရဲ့ကိစ္စတွေဖြစ်ဆိုတော့ဒီလိုဖြစ်တဲ့ကိစ္စတွေမှာလူလူရဲ့အဓိကစံစားချက်ကဒေသခံတွေပေါ့နော်သက်ဆိုင်ရာလူတွေရဲ့စံစားချက်ကဘာလဲဆိုတော့အစိအရကကျွန်တော်တို့မမိနိုင်တဲ့လုပ်တာကိုမကြိုက်တာဆိုတော့အခုလေကျွန်တော်တို့ဒီစုံရတဲ့ဒီသဘောပဲအဲ့ဒီကျွန်တော်တို့ဒီမမိနိုင်ဘူးကျွန်တော်တို့မထွေးနေဘူးနောက်ဆက်ကျွန်တော်ပြောချင်တာကဘာလဲဆိုတော့အရင် တော့လုတ်ခဲ့တဲ့စာစာတယ်ပေါ့နော်တကယ်ဒီကျုံနိုင်ငံနဲ့လုတ်ခဲ့တဲ့မြစ်ဆုံနဲ့ပတ်သက်တဲ့စာချုပ်စာတယ်ခုတည်းကကျွန်တော်တို့အများပြည်သူကမသိရအောင်ပို့ဆိုးတာကဒေါက်တာမြင့်ကြီးလက်ထက်မှာကျွန်တော်တို့ဒီကော်မရှင်ဖွဲ့ပြီးတော့ပြန်လည်သုံးသပ်တယ်တစ်နှစ်သက်တမ်းရှိတယ်တစ်နှစ်သက်တမ်းကျော်သွားပြီအဲ့ဒီကော်မရှင်ရဲ့သုံးသပ်ချက်ကထွက်မလာဆိုတော့ဒီမြစ်ဆုံပြဿနာကဟိုဖွဲ့ရင်ဖုံးရင်းနဲ့ကျွန်တော်တို့မှာဒီလိုကပို့ပြီးဆိုးရိမ်ရှင်ကြီးလာတယ်အဲ့တော့အဲ့ဒီလိုမျိုးရှိနေတဲ့အချိန်မှာတခါသွင်းပြီးတော့ကျွန်တော်တို့ဒီဟာကိုလုပ်လိုက်မယ်ဆိုလို့ရှိရင်ဟလာကျွန်တော်တို့ဒီမြစ်ဆုံဒေသအပြင်ဒီမြစ်ကြောလုံးမှာရှိတဲ့လူတွေပါတယ်ခါးသားချက်စီးပါမယ်ဆိုတော့နောက်ကအဲ့လိုတဲလုံးတဲ့ခရိုင်ပေါ့နော်ဟိုအပြင်ကိုကျွန်တော်တို့အားမပါပေါ့ဟိုမကြည့်ဘူးလောက်ပါဖြစ်မယ်ဆိုတော့ဟာမျိုးပေါ့နော်ဒီလူလူနားလည်အောင်အရှင်းပြပေးတယ်ဒီလူလူရဲ့ဟိုပါပေါ့နော်ဟိုဒုစရနာကိုမတိတ်ကျုံပဲနဲ့ကျွန်တော်တို့လောက်လိုက်ရင်ဖြစ်ပေါ်လာတဲ့အကျိုးဆက်ကတော့အမှန်တရားကြီးပြီတော့အဲ့တော့ဒီလိုတော့ဆောက်လို့ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့လည်းကျွန်တော်တို့လည်းကျွန်တော်တို့အများကြီးထိခိုက်မှုတွေရှိတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဆရာဆေးသူရဲ့သဘောထားတော့ခင်ဗျာကျွန်တော်ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟိုချခြင်းအပြင်ပေါ့လေနိုင်ငံရေးအရာနောက်ဆက်တွဲဘာတွေဘယ်လောက်ထိရိုက်ခတ်လာနိုင်တဲ့အခြေအနေမျိုးတွေမြင်မိလဲ
အဲ့ကတော့ကျွန်တော်အရာကြီးနဲ့ပတ်သက်ရင်တော့လူတွေကဟိုဖြစ်တယ်လေခံစားချက်ကသူကပြင်းတယ်ပြင်းတဲ့အခါကျတော့ဒါဟိုဦးသိန်းစိန်လက်ထက်မှာလဲဒါကျွန်တော်တို့တွေ့လိုက်ရတယ်ပေါ့အချက်စဉ်းစားရတော့ဒီဒေါက်ဆန်းစစ်ကြီးကတော့ဟိုလူကြိုက်များတဲ့ခေါင်းဆောင်ဖြစ်တဲ့အခါကျတော့ဦးသိန်းစိန်ခက်ကလှုပ်တလောက်တော့သူကတော့ကြည့်ကြမှာတော့ထိမယ်ဒါပေမဲ့သို့တော်လည်းနည်းနည်းများတော့ဒါကတော့ရိုက်ကတ်ခံမယ်ဆိုတာသိကြတယ်ပေါ့နော်ဒါကိုလည်းသူတို့ကတော့ချိန်နေပုံတော့ရရချိန်လို့လည်းခုရက်ထိသုံးပြည့်စရာမကြလာပါဘူးနော်ဒါပေမဲ့ကောင်းအောင်ဆိုတာကတော့ဘာပြောပြောတခုတော့ဆုံးမှန်မယ်ပေါ့နော်ဥမာရွှေ့မယ်ဆိုလဲအဲငါဟာငါစက်တန်းကုန်မှဟိုနောက်စက်တန်းရောက်မှပဲဆက်လုပ်မယ်လို့ပြောချင်လဲပြောမပြောဘူးဆိုရင်လည်းဟိုအကျွဲစားပြောင်းလာတော့အဲခုနတခြားနီလန့်နေလုပ်မယ်ဆိုလဲသုံးပြည့်ချက်ကပြေသာလုပ်လို့ရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုခုနကလည်းပူပီယာပြောလဲပြောပါတယ်တစ်နှစ်လောက်လဲကြာပြီဆိုတဲ့အခါကျတော့ကိုယ်ကကဟိုဆုံးဖြတ်ခက်နေတယ်ဆိုတော့သိရင်ဒါတစ်ဖက်ကလည်းပူနင်းမှုကျွန်တော်တို့လွယ်တယ်ပဲဆိုတဲ့အခါကျတော့ OK အစိုးကောင်းခံမယ်ဟိုဒါပေမဲ့ကြာတော့စဉ်းစားမယ်ခုနကပြောတဲ့ဒီဒီလူလူတွေရဲ့ဟိုဟိုဟာကိုလည်းသဘောထားကိုလည်းခံမယ်အဲ့လိုဖြစ်ပြီးတော့ဆုံးဖြတ်ချက်တစ်ခုချက်လိုက်ရင်တော့ကိုယ်ကကတရုတ်ကလည်းဒါလေးစားမယ်ပေါ့လေပြီးရင်နှစ်ဖက်ကြားထဲမှာရှိတဲ့သူပေါ့လေနမို့ဒီသူကြီးကတောက်ချောက်နင်းလာသူကပါလာတာဆိုတော့တစ်ဖက်ကလူကျင်နေဆိုရင်ဒါလေးနှဲ့လိုက်တယ်ဆိုရင်ကိုကဘယ်လောက်အောင်မသိဘူးအခုကိုကျွန်တော်တို့ကဒါဆွေးနွေးကြရတဲ့အဆင့်ပေါ့နော် BOA မှာဆွေးနွေးနေရတဲ့အဆင့်ကိုရောက်ပြီဆိုတော့ဒါတော့ကျွန်တော်မြင်တော့နှုတ်လိုက်သေးတယ်နှုတ်တဲ့အခါမှာလည်းအသက်သာဆုံးဖြစ်အောင်ပေါ့လေမေးသေးပြလို့မရရင်တော့ဖုန်သေးနဲ့ဒီလိုမှန်းကြီးလေပေါ့အဲ့ဒါအရင်တော့နှုတ်လိုက်ဖို့တော့လိုတယ်ဗျကျွန်တော်မြင်တယ်နမို့ဆိုသိကြပါမယ်
โอเคซินุเปียเจซูอ่ะสรุปเราที่นอกแต่ตอตชินนี่ไปพูดท่าได้สารจุจันนี่บาได้เลยโหแมสปูมอติจุสารไปปัดจับไปบ่ครับ
โอเคบาရှင်ดีมิสโซซีมันเกย์အတွက်อาจารย์ปุจက်2ချက်တွေ့ပါတယ်တဲ့နံပါတ်1ก็တော့အဓိကဒီมิสโซซีมันเกย์ကိုလက်မှတ်ရေးထိုးထားပြီးတော့ပြုတ်လုတ်ခွင့်ပေးခဲ့တဲ့စစ်ဘိုလ်ချုပ်ကြီးတွေကတက်ရှိထင်ရှားရှိနေစေပါတဲ့အဲ့ဒီလူတွေကပြည်သူကိုဝင်းချတောင်းပန်ပြီးတော့အလုံးစုံမဟုတ်တာတောင်မှတနိုင်တစ်ပိုင်းအချိုးကျထဲ့ဝင်ပြီးတော့ရောကျေးပေးခဲ့မယ်ဆိုရင်သူတို့သမိုင်းလဲလှမယ်လူတော့လဲတိုးနိုင်ပါမယ်တဲ့နံပါတ်1ကတော့ဒီမြစ်ဆုံရေကတာစီမံကိန်းကြီးကိုလုံးဝရပ်ပစ်ပြီးတော့ယော်နိုင်ရင်လဲယော်လိုက်ပါတဲ့မယော်နိုင်ခဲ့ဘူးဆိုရင်လဲတခြားစီမံကိန်းတစ်ခုကိုလှုပ်ခွင့်ပေးရပါလိမ့်မယ်တဲ့စီမံကိန်းလို့ဆိုတဲ့နေရာမှာလဲကိုယ်တိုင်းပြည်အတွက်လဲအကျိုးရှိမဲ့ဟာမျိုးကိုရွေးချယ်ရပါလိမ့်မယ်တဲ့ဥမာနိုင်ငံပတ်ရထားလမ်းတို့ကားလမ်းတို့စသီးသဖြင့်တိုင်းပြည်အတွက်အကျိုးရှိမဲ့စီမံကိန်းမျိုးကိုတည်တည်နဲ့ပဲဂုတ်သွေးဆုပ်ပြီးလှုပ်ခွင့်ပေးရမယ်ဆိုပြီးအကြံပြုပါရစေဆိုပြီးရေးထားပါတယ်ပြည်မနာဖို့ဖို့ကြီးဖြစ်ပါတယ်
โอเคเจซูอ่ะสรุปကျွန်တော်နောက်ထပ်စာဆောင်လက်ရှိနေပါသေးတယ်အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ဒီစီမံကိန်းဟာတမျိုးသားလုံးရဲ့အသက်သွေးကြော AOD မိခင်ကြီးရဲ့ဥက္ကောင်ကိုပိုင်းဖြတ်မဲ့စီမံကိန်းကြီးဖြစ်တဲ့ဖြင့်အချိုးကျေးဇူးခံရမှာကတရုတ်ပြည်ဘေးအန္တရာယ်ပေါင်းစုံနဲ့ရန်ဆိုင်ရမှာကမြန်မာပြည်ဖြစ်နေတာကြောင့်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်တင်တယ်လို့ယူဆမိပါတယ်ဒီလိုရပ်ဆိုင်လိုက်မဲ့ဆိုရင်ရောကြီးကိစ္စတွေပြည်တွင်းငြိမ်းချမ်းရေးမှာပြည်နိုင်ငံရဲ့ပါဝင်မှုအရေးကြီးတဲ့အခန်းကဏ္ဍတွေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်အကာအကွယ်ပေးနေတဲ့ပြည်နိုင်ငံရဲ့ရည်တည်မှုတွေအပေါ်မှာနိုင်ငံရေးတန်တမာရေးနီလန်းတွေနဲ့အသိမွေ့ညင်သာစွာဆက်ဆံတင်တယ်လို့ယူဆမိပါတယ်။ပြည်နိုင်ငံကိုအဓိကပေးပို့ရမှာကလျှက်စစ်ဖြစ်တာကြောင့်ကုန်ခန်းသလောက်ဖြစ်နေတဲ့ဒေါ်တောင်တွေမြေချောင်းတွေကလွဲလို့တခြားသောအရာတွေနဲ့အစားထိုးပေးဖို့စဉ်းစားတင်တယ်လို့ယူဆမိပါတယ်။ဘလို့အာမခံချက်မျိုးတွေပဲပေးပေးရေအားလျှက်စစ်စီမံကိန်းတွေကြောင့်အိန္ဒိယနိုင်ငံတွေမှာပြဿနာပေါင်းစုံတက်နေတာလက်တွေ့ပါပဲအထူးသဖြင့်မြစ်ဆုံစီမံကိန်းကိုသာနိုင်ငံရေးအရခွင့်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံကိုလိုသလိုချိမ့်ချောက်နိုင်တဲ့ရေလောင်းဘုံလိုဖြစ်သွားနိုင်တဲ့အတွက်ပြည်သူတွေရဲ့အသံတွေကိုတရုတ်နိုင်ငံကြားအောင်ဆောင်ရွက်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူစုကမောင်သဒနာရဲ့ဆွေးနွေးချက်ပါဆိုတော့ကိုတီယာသွေးသူကတော့ဒီတရုတ်နိုင်ငံအနေနဲ့မြန်မာလူထုအထံကိုကြောင်းဟိုလုပ်တင်နေဆိုပြီးသူကတိုက်တွန်းပါတယ်ဆိုတော့ကျွန်တော်ဒီမြေဆုံကိစ္စနဲ့ပတ်သက်ပြီးတော့အခုလိုအခြေခဲဖြစ်နေတဲ့ကိစ္စကိုနိုင်ငံရေးတန်တမာရေးအရာအကောင်းဆုံးဖြစ်ရှိနိုင်မယ့်နည်းလမ်းတွေရောဘာတွေများမြင်မိလဲကိုတီယာသွေ
းအကြီးကျယ်တော့ဗျာဟိုဒါတော့ဒေါ်ဆန်းစီအင်ဂျင်နီယာနဲ့ချင်းတုံတော့ပါဒီတစ်ခါတော့ကျွန်တော်စစ်စစ်ချက်ချလေးဟိုမြန်မာဆန်ဆန်လေးချင်းတုံမှုတို့လေအဲ့ဒါဘာလဲဆိုတော့သူကတော့ CDC နိုင်ငံကြီးဖြည့်ချင်းတဲ့အချိန်လုံးတည်းကျွန်တော်သတိထားမိတဲ့ချက်ကပါလဲဆိုတော့ဟိုတော့ဝင်းဝင်းဟုတ်ကြဝင်းဝင်းဝင်းပေါ့ဗျာဝင်းတုံးလုံးပေါ့ဟိုအစိုးရတစ်ဖက်ရဲ့ကျွန်တော်တို့ဒီဒေသငယ်ပြည်သူတွေပေါ့နော်ဒီတုံးပလဲအလုံးအစုံပြည်ရဲ့အဲလမ်းဝန်းဆောက်ဖို့ပေါ့နော်အဲ့တော့ဟိုတော့ဆိုလို့ရှိရင်ကျွန်တော်တို့ကုမ္ပဏီတွေကိုတောင်းတပြည်ပွဲမှာတရားရှိတယ်ဆိုတော့ဒီလူလူရဲ့အသံကိုနားထောင်ဖို့သူတို့ရဲ့ခံစားမှုတွေကိုနားထောင်ဖို့သူတို့အကောင်းဆုံးမလုပ်ပေးနိုင်လဲဆိုတော့ဟိုဟိုရှာဖွေပြီးတော့လုပ်ပေးပြီးတော့ပေါ့သူတို့ကပါလာတဲ့အစီအမံကိစ္စကြောင့်တူစားဖို့မှာခဲ့တယ်အခုလက်ဒီတော့ပဲကျွန်တော်တို့ဝင်းဝင်းဝင်းပေါ့နော်သုံးပတ်သုံးဝင်းနိုင်တဲ့မျိုးကိုကျွန်တော်တို့အားလုံးရှာဖို့လုပ်တယ်အဲ့ဒီမှာအချက်ကလေးပဲကျွန်တော်တို့အစိုးရရဲ့အခမ်းအနားအထူးသဖြင့်ပေါ့နော်ဒေါက်တာစစ်ကြီးသူကတော့တကယ်ကိုအရေးကြီးတဲ့အခမ်းအနားမှာရှိတယ်တကယ်သူကအရက်သားမကမပါတဲ့ဟိုနိုင်ငံရေးသမားလေးဖြစ်တဲ့အတွက်ကြောင့်မလို့တရုတ်နိုင်ငံနဲ့ကျွန်တော်တို့ဒီ PPDP ကြားမှာအကောင်းဆုံးကစားနိုင်တယ်လို့ထင်တယ်ဆိုတော့သူအနေနဲ့လောက်ရမှာကကျွန်တော်အမြင်ပြောရရင်အဖက်လုံးရှောင်းနေတဲ့နီလန်တစ်ခုကိုသူ့အနေနဲ့ရှာပေးရမယ်ရှာပေးပြီးစစ်ဆေးရေးပေါ့နော်အဓိကတော့ဟိုအစိုးရနှစ်ဖက်ကြားမှာသွတ်သွန်းလောက်တာမျိုးမဟုတ်ပဲနဲ့ကျွန်တော်တို့ PPDP ကြေကြေပြန့်ပြန့်ပေါ့အဲ့ဒီ PPDP လို့ပြောရတာပါလေအခုတရုတ်အဘော်ပေါ့တရုတ်မီဒီယာရဲ့အဘော်ကအကြောင်းလမ်းနေတဲ့ကိစ္စတစ်ခုကျွန်တော်ပြန်လည်းသိပူတယ်အဲ့ဒါပါလေဆိုတော့မြစ်ဆုံကိုစန့်ကျင်နေတာကကျွန်တော်တို့နိုင်ငံရေးသမားတွေနဲ့တရုတ်နိုင်ငံအကျိုးစီးပွားကိုမလိုလားတဲ့လူတွေကပဲစန့်ကျင်နေဆိုတဲ့ပုံကြီးပြောဆိုပြီးယူရတဲ့ဒီယူစားတစ်ခါပဲကြာရင်တိတ်တောက်ဖို့ကောင်းတယ်အစိုးရအထုတ်သူတွေကတစ်ခါကျအဲ့လိုတွေးသွားတယ်ဒီစန့်ကျင်နေတဲ့လူတွေနည်းနည်းပပောက်ကိုကြည့်ပြီးတော့ဒီလူနည်းနည်းပပလေးတော့ဟုတ
်တရားသေးကျွန်တော်အချိန်လောက်ပေးရတဲ့အတွက်ဆွေးနွေးပွဲကိုဒီနေရာမှာပဲရပ်ပြရစေဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးတရားသေးဦးစီရသူကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့မှတ်ချက်တွေရေးသားပေးဖို့တွေတော်တော်ရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ